ਸੀਐਨਸੀ ਕੇਂ ਤਰੇਨ ਥਾਨਾ ਹਾ ਥਾਈ ਮਾ ਨੇ ਜ਼ੇ ਦਛਾ ਦਿਗਨੇ ਆਉਮੀ ਨੇ ਦੇ ਟਾਇਨਾ ਤਰੇਨ ਥਾਨਾ ਤੀਤੀ ਦੇ ਮਾ ਊ ਫਿਆ ਫਿਆ ਸੱਟ ਦੇ ਢੂ ਲਾਉਣਾ ਗੇ ਦੇ ਤਰੇਨ ਥਾਰਾ ਦੇ ਕੁ ਫਿ ਬਾਰੇ ਕੇਐਨਯੂ ਕੇਂ ਮਿਉਦਾ ਸੀਯੋ ਗਾਉ ਸੌਂ ਦੇ ਊਯੇ ਪੈ ਗਾਈ ਜੂਬੈ ਮੂ ਨੇ 1998 ਕੁ ਨੇ ਕਾ ਸੱਟ ਦੇ ਪੋਪੌ ਲਾ ਗੇ ਦੇ ਕੇਐਨਸੀ ਹਾ ਅਗੂ ਸੋਇਂ ਲੁੱਲੱਟ ਦੇ ਤਰੇਨ ਥਾਨਾ ਦੇ ਕੁ ਫਿ ਮਾ ਮਾ ਮਮੈ ਯੱਟੀ ਨੀ ਬਾ ਬੀ ਲੂ ਕੇਐਨਸੀ ਯੇ ਟਾਉਂਗੇ ਐਡੀਟਰ ਨੈਨ ਫੋਗੇ ਕਾ ਪਿਆ ਬਾਰੇ ਕੇਐਨਸੀ ਹਾ ကရင်မျိုးသားစာဆောင်ကိုကရင်ဘာသာမြန်မာဘာသာနဲ့လက်ဆင့်ထုတ်ဝေလာခဲ့ပြီး2009ခုနှစ်အရောက်မှာအင်တာနက်အွန်လိုင်းမီဒီယာကိုစတင်နိုင်ခဲ့တာပါဒီကနေ့ကရင်ပြည်နယ်တစ်လောကဘလို့သတင်းတွေကိုဦးစားပေးဖော်ထုတ်တင်ပြနေတယ်လဲဆိုတာ KNC အကြီးအကဲနန်းဖော့ကြီးပြောပြတာကဒီလိုပါ
ဘလို့သူကချင်းလို့ဒီကရင်လူစုချင်းမှရှိတဲ့လူခွင့်ချေဖောက်မှုတွေဖြစ်စီနောက်ပြီးတော့ဒီနယ်စပ်မှာရှိနေတဲ့တိုက်ပွဲတွေဖြစ်စီဘလို့ကျွန်တော်လည်းလမ်းမီတလားတော့ဒီစုဆောင်တင်ပြတာရှိရဲ့နော်အထူးနောက်ပိုင်းဆိုလို့ရှိရင်လည်းအရင်ပိုင်းစတဲ့ဥမာဖြစ်ပြီးဒီမျိုးပေါ်အတိုင်းဝိုင်းဒီမှာဖြစ်ရှင်လဲဒီရောက်ရင်မဟုတ်ဘူးတန်အောင်အလင်းတင်ရောကျွန်တော်တို့စီးပွားရေးလူမှုရေးအဲ့လိုတင်နေကျွန်တော်တင်ပြရေးသားနိုင်မှုရှိတယ်ဘလို့
KNC ဟာပြည်ပရောက်ပြည်လူမျိုးတွေရဲ့ရိုးရာယဉ်ကျေးမှုနဲ့နိုင်ငံရေးလူမှုရေးသတင်းတွေကိုလည်းရေးသားတင်ပြနေတာဖြစ်ပါတယ်။ပြည်တွင်းကသတင်းမီဒီယာတွေဒီကနေ့အထိဖော်ထုတ်ရေးသားခွင့်မရကြတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကအခြေအနေတွေကို KNC ကရေးသားတင်ပြနေတာကြောင့် KNC သတင်းဌာနအပေါ်ယုံကြည်အားကိုးမှုတွေအားပေးမှုတွေကစားစားနဲ့တိုးများလာနေတယ်လို့နန်းဖော့ကေကပြောပါတယ်။
ဒီစမှာဖြစ်တဲ့ရှင်တွေကိုမျိုးမွားလူများမသိတာအတိုင်းတိုင်းအများကြီးရှိတော့ဆိုတော့ဒီချင်းကထောက်တဲ့သတင်းမီဒီယာတွေဆက်မှာဆိုရှင်ဒီချင်းတွေကိုသူတို့ကဖော်ထုတ်ခွင့်မရတဲ့နေရာရှိတဲ့နေရာပေါ်မှာကျွန်တော်တို့ဒီ KIC ရထောက်တဲ့သတင်းတွေကလူထုရဲ့ပေါ့နော်ကျွန်တော်ပြည်သက်အတွက်အများကြီးသိအောင်မှုရှိတယ်ဆိုဒီပေါ်မှာသူသိရတဲ့အချင်းတွေအကုန်လုံးပေါ့နော်နေစားဖြစ်တဲ့အချင်းတွေသူအများကြီးသိရတယ်လို့အဲ့ဒီ feedback တွေလာတယ်နောက်တစ်ခုကဒီဒီပါရောက်ဒီနေ့ solution လဲဆိုတော့ကျမတို့တရင်နေစနေပြီးတော့နေစနဲ့အပင်ပါလေးမှဖြစ်တဲ့နေဟာဟောသူတို့ချင်းဒီဒီကရေကောက်ပေးရ solution လဲကျမတို့ဒီကောက်ပေးနေပတ်တဲ့အတင်းနဲ့ကျမတို့ပြည်သားခဲ့တယ်လေအဲ့ဒီဆောက်ပုံ solution ကပြည်တွင်းစကားပြင်နေတာကျမတို့ဒီကပြင်ပြတဲ့ပြင်လို့အထူးပဲဖတ်ရှုတယ်နားဆောင်အဲ့ဒီနေထိုင်လို့ရှိတာပေါ့နော်ပြင်းစာဖြစ်ပြီး online ဖြစ်တော့နော်
KNC ရဲ့အကြီးအကဲမနန်းဖော့ကေဟာတိုင်းရင်းသားသတင်းမီဒီယာတွေတိုးများကျယ်ပြန့်လာတာနဲ့အမျှတိုင်းရင်းသားတွေရဲ့အသိအမြင်နဲ့အတွေးအခေါ်တွေတိုးတက်ပြောင်းလဲလာလိမ့်မယ်လို့အပြည့်အဝယုံကြည်ထားသူဖြစ်ပါတယ်။သတင်းမီဒီယာလုပ်ငန်းနဲ့ပတ်သက်လို့နန်းဖော့ကေပြောပြတဲ့အနာဂတ်စိတ်ကူးတချို့ကိုလည်းဒီလိုကြားရပါတယ်ခင်ဗျာ
။မီဒီယာဆိုတာလည်းဒီနိုင်ငံတကာနိုင်ငံဒုက္ခမှန်တဲ့ပုံစံမျိုးလေဖြစ်နေတဲ့အနေထားပေါ်မှာဆိုရှင်မီဒီယာလူလူတက်ကိုကျွန်တော်တို့တိုင်းပြည်သားစီလူရအလုံးတက်ကမျိုးစိဖွင့်နာဖွင့်စီရဲ့အပြည့်အဝကျေပြန့်စီရဲ့အရာတစ်ခုပဲလေဆိုတော့ကျွန်တော်တို့ကခုနှစ်ရှိနေစက်မှာရက်တီလောက်ဆောင်နေတဲ့ဆိုရင်လည်းရှင်ရောက်ရှင်ရဲ့ရှင်ဒီပုံစံကပြောင်းလဲမှုရှိလို့ကောင်းတော့ပြောင်းလဲမှုရှိလို့ကျွန်တော်တို့ဒီလုံလုံရှိသားမှာဆိုလို့ရှိရင်တော့ဒီလုံလုံဒီဘောဆန်ထားလို့ကျွန်တော်တို့ကဥပမာဖြစ်ကင်းဒီနယ်အတိအကျတဲ့ဒီကတွေမှာကျွန်တော်တို့ပြန်ပြီးတော့အခြေဆိုင်ပြီးတော့လောက်ဆောင်တာလို့ဒီတော့ညလုံးတက်ရှိထားတာပေါ့နော်ဒီမှာစပြီးအခြေခံတော့ကျွန်တော်တို့ကဒီသတင်းနဲ့ပတ်သက်ပြီးတော့လုပ်ငန်းလေးအတူတူရှိလာတယ်ဒီတွေ့ကြုံမှာဒါကိုကောက်တဲ့ကောက်ကိုကျွန်တော်တို့ချင်းချင်းမှာဥပမာဖြစ်နိုင်ငံကျွန်တော်တို့ဥပမာဒီအပေါင်းဘက်ကိုပြောင်းလဲပြတ်တက်လာလို့ဆိုရှင်ကျွန်တော်တို့ကုတီစားအောင်ပြန်ပြီးတော့မြို့ပေါ်မှာပြန်ပြီးသိန်းခဏနေနေပဲဆက်လက်ရည်တည်သွားပြီးတော့တက်ပူရွှေတက်ချေပြောင်းကျွန်တော်လောက်ဆောင်တော့ဘူးညလုံးနဲ့ဖြစ်တယ်ဒီတိုင်းသားဆိုတာလည်းခင်ရင်းဌာနတစ်ခုတည်းပုံမှာပြည်နေရဆိုတာတက္ကသိုလ်ဆိုတာဆက်ကိုကျွန်တော်နိုင်ငံမှာတိုင်းသားမျိုးတွေအများကြီးရှိတယ်။ဆိုတော့ခင်တစ်ခုတော့ဟုတ်အခြားဗမာတချင်းရှင်းစားတဲ့အမွန်စားတဲ့ပြည်နေဌာနတွေလည်းရှိတယ်လို့ဒီနည်းဆိုတော့ဆိုတော့ဒီတိုင်းဌာနရဲ့လည်းကျွန်တော်ကလက်ရှိချိန်မှာကျွန်တော်ကပေါင်းပြီးတော့ဒီ ethnic media နဲ့ပတ်သက်လို့ဆောင်တဲ့တိုင်းဌာနတွေရှိတယ်။ဆိုတော့ဒီကဘူးတူတဲ့ကြောက်ရွာကလည်းအခြားတယ်လက်ကြည့်လူတွေပေါ့နော်ကျမတို့မီဒီယာတွေပေါ်မှာပို့ပြီးတော့ကောင်း information တွေဖတ်လည်လာဘူးလည်းပြောချင်တာပေါ့နော်နောက်တစ်ခုကတော့အခြားဒီ radio ပေါ့နော်မှာအခုလက်ရှိ RFA တို့ TV တို့ VCR တို့ရေးဆိုရှင်လည်းကျမတို့ဒီကအပြည့်အစုံတင်ပြတဲ့အကြံတွေကိုလည်း ကျမတို့လည်းလည်းမနေဘဲနဲ့ပေါ်ပြနိုင်တဲ့အပိုင်းတွေမှာရှိမယ်ဆိုရှင်ရေဒီယိုကနေပြီးတော့လည်းတစ်ဆင့်ပေါ့နော်ကျွန်တော်ကတော့ရှိမှပြီးပြီးကိုသိအောင်ဆိုပြီးတော့ခွားရုံးပေါ်ပြပြီးပေါ့နော်ကျွန်တော်အဲ့ဟာကိုလည်းကြောက်စီရှင်တယ်
ထိုင်းမြန်မာနယ်စပ်ခြေစိုက် AIC အရင်သတင်းဌာနအကြီးအကဲမန်နန်ဖောက်ကြီးရဲ့တွေးမြင်ချက်ကိုကောက်ထုတ်ပြခဲ့တာပါ။အခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာညှနာလိုက်ပါစေ။နားဆင်ကြကြတဲ့ကြော်လဲကျေးဇူးတင်ပါတယ်ခင်ဗျာ။